တရုတ်နဲ့ရုရှားသမ္မတတို့ဟာဒီနေ့ပြည်ချင်းအိုလံပစ်ပွဲဖွဲ့ပွဲမတိုင်ခင်မှာလူချင်းတွေ့ပြီးအနောက်အုပ်စုဆက်ကျင်ညီညွတ်ကြလိုက်ကြပါတယ်။ယူကရိန်းရဲ့အမေရိကန်ဘာဝင်နောက်နိုင်ငံတွေနဲ့ပိုတင်းလာတဲ့ချိန်တရုတ်သမ္မတရှီကျင်းပင်နဲ့ဒီနေ့ပြည်ချင်းဆောက်ရသည့်အိုလံပစ်ဖွဲ့ပွဲမတိုင်ခင်လေးမှာလာတွေ့ခဲ့တဲ့ရုရှားသမ္မတဗလာဒီမာပူတင်ကထူးခြားတဲ့ဆက်ဆံရေးပါလို့ဆိုပါတယ်။ဒီနေ့တောက်ကြမှာဖွဲ့ပွဲကျင်းပခဲ့တဲ့2022ခုနှစ်ပြည်ချင်းအိုလံပစ်ပွဲပြင်ပမှာနှစ်နှစ်အတွင်းတရုတ်သမ္မတနဲ့လူချင်းပထမဆုံးတွေ့တဲ့နိုင်ငံခေါင်းဆောင်ဖြစ်သူသမ္မတပူတင်ကမဟာဖြူဟာလက်တွဲပေါ်စိတ်သက်ကိုအခုလိုခြေချလိုက်ပါတယ်
။ Спокойствие наших двусторонних отношений, то они развиваются действительно поступательно.
ကျွန်တော်တို့နှစ်ဖက်ဆက်ဆံရေးကယင်းနည်းနည်းစပ်မှုနဲ့မဟာဖြူဟာလက်တွဲပေါ်ဖြစ်မှုစိတ်သက်နဲ့အတူတိုးတက်ဖြစ်ထွန်းလာနေတာပါ။တကယ်တမ်းကမကြုံစဘူးဆင့်အထိကိုရောက်လာတာပါ။အကျိုးတူတိုးတက်ရေးနှစ်ဖက်လုံးတည်ဆောက်ယူလာတာကိုအထောက်အကူပြုတဲ့ဂုဏ်သိက္ခာကြီးမားတဲ့ဆက်ဆံရေးရဲ့ဥပမာတစ်ခုပါလို့သမ္မတပူတင်ကပြောသွားတာပါ။တရုတ်ရုရှားတရုတ်ဝင်မဟာမိတ်စာချုပ်မရှိတဲ့အချိန်မှာတရုတ်လူခွင့်ချုပ်ပါမှုကြောင့်အခုအိုလံပစ်ပွဲကိုအမေရိကန်နဲ့အနောက်နိုင်ငံတွေဘက်ကတပိတ်မှောက်ထားချိန်မှာဒီပွဲအတွက်ဂုဏ်ယူဝင်ကြွားနေတဲ့တရုတ်သမ္မတရှီကလည်းတရုတ်နှစ်တကူရောက်ချိန်ရောက်လာတဲ့နမိတ်ကောင်းမဲ့ဆက်ဆံရေးပါလို့တရုတ်ဆွေရပိုင်းသတင်းမှာဖော်ပြခဲ့ပါတယ်ခင်ဗျ။